ယူကရိန်းနိုင်ငံမြို့တော်ကီယက်နဲ့တခြားမြို့ကြီးတွေမှာစနေနေ့ကရုရှားရဲ့ဒုံးကျည်တိုက်ခိုက်မှုတွေထိမှန်ခဲ့ပါတယ်။ယူကရိန်းစစ်ကမ်းမြို့ဖြစ်တဲ့မာရီယိုပိုရဲ့အခြေအနေကတော့တိတ်ကိုဆိုးနေတယ်လို့ယူကရိန်းသမ္မတဗိုလ်လိုဒီမာဇလင်စကီကစနေနေ့မှာပြောပါတယ်
။မာရီယိုပိုလိစ်တော်အချင်း
မာရီယိုပိုမြို့မှာချင်းနေတွေကတိတ်ပြီးခက်ခဲနေကြောင
်း
စစ်သားတွေနဲ့ဒဏ်ရာရသူတွေပိတ်ဆို့ခံထားရပြီးလူသားချင်းစာနာထောက်ခံမှုဆန်ရအခက်အခဲပြဿနာကြီးဖြစ်နေကြောင်းဒါပေမဲ့လည်းလူတွေကကိုယ်တိုင်ခုခံနေကြကြောင်းယူကရိန်းသမ္မတဗိုလ်လိုဒီမာဇယ်လင်စကီကသတင်းထောက်တွေကိုပြောဆိုခဲ့တာပါတချိန်နဲ့မှာပဲရုရှားတပ်ဖွဲ့တွေကမာရီယိုပိုမြို့ရဲ့မြို့ပေါ်ဒေသအလုံးကိုရှင်းလင်းပြီးဖြစ်ကြောင်းနဲ့ဝိုင်းရံထားတဲ့တောင်ပိုင်းစိတ်ကန်းကတမနီစိတ်ယုံတစ်ခုအတွင်းမှာပဲယူကရိန်းတပ်ဖွဲ့ဝင်အနည်းငယ်ကျန်ရှိတော့ကြောင်းရုရှားဆိုရကပြောပါတယ်။အပြင်းထန်ဆုံးတိုက်ခိုက်မှုတွေနဲ့လူသားချင်းစာနာမှုဆိုင်ရာအဆိုးဆုံးအခြေအနေတွေကိုတွေ့မြင်နေရတဲ့မာရီယိုပိုကိုထိန်းချုပ်နိုင်လူဖြစ်နေပြီဆိုတဲ့ရုရှားရဲ့ပြောဆိုချက်ကတော့တိကျအတိမပြုနိုင်သေးပါဘူး။ဖေဖော်ဝါရီလ24ရက်နေ့ကျူးကျော်စစ်စတင်ပြီးနောက်ပိုင်းရုရှားတပ်ဖွဲ့တွေလက်ထဲကိုကျရောက်တဲ့ပထမဆုံးမြို့ကြီးတစ်ခုလည်းဖြစ်လာနိုင်ပါတယ်။ရုရှားတပ်တွေအဝိုင်းရံခံထားတဲ့ဒီမြို့ကိုကာကွယ်နေကြသူတွေနဲ့ယူကရိန်းဆိုရခြားနေစဉ်အဆက်အသွယ်ရှိကြောင်းနဲ့မြို့မှာနေထိုင်သူအလုံးကိုရုရှားတပ်ဖွဲ့တွေကရှင်းပစ်ဖို့ကြိုးစားနေတယ်လို့ယူကရိန်းသမ္မတဇယ်လင်စကီကအွန်လိုင်းကပြောကြားချက်မှာထည့်သွင်းပြောဆိုပါတယ်။ဒါပေမဲ့မာရီယိုပိုရဲ့မြို့ပေါ်ဒေသတစ်ခုလုံးကယူကရိန်းတပ်ဖွဲ့တွေကိုရုရှားတပ်ဖွဲ့တွေကရှင်းလင်းခဲ့ပြီဖြစ်ကြောင်းရုရှားစုရရဲ့အစိုးပိုင်းပြောဆိုချက်ကတော့သူကထည့်သွင်းမပြောပါဘူးရှင်။